nearly 300,000 people, including 154,000 children, are under the age of five, and nearly 55,000 pregnant women require additional food assistance. Funding is urgently needed to support...
At that 5 years, the 3,000,000 people who are living in the world, 5,000,000 people who are living in the world, are living in the world. ဒါကြောင့်လက်ရှိဝန်ဆောင်လုပ်ငန်းတွေနဲ့နောက်ထပ်ကယ်ဆယ်ရေးနေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ်
။အဲဒါကတော့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ18ရက်နေ့ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။သူပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း 91,556 ဦးရှိရမှာ 94,633 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နှုတ်တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့ 16,000 ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ချိန်နဲ့မှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ22ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူနာပြူတွေဝင်းဆွဲတွေကကော့ခ်စ်ဘဇားရှိရိုဟင်ဂျာစခန်းတွေမှာပကြာသီးမီရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွာပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိသေဌထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရင်ဂျာအမျိုးသမီးတွေအတွက်ပဋိသေဌထိန်းချုပ်ဖို့ဆေးနဲ့ကွန်ဒေါမတွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်နာနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတုံးဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လူငယ်တွေ25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2,000,000ကျော်ရှိပါတယ်ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြာသေးမီရက်အတွင်းသူတို့တွေကိုကော့ခ်စ်ဘဇားစခန်းမှာအသက်9နှစ်အောက်ကလေး 23,000 လို့ကိုအားရတချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိက္ခာအဟာရဓာတ်ချို့တဲ့နေကြပါတယ်။အစားအစာကောင်းကောင်းစားရလို့ဖြားနာလို့အခုလိုစိုးရင်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါတယ်။အသက်9နှစ်အောက်တွေမှာဒါဟာခရီးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကရှင်းပြထားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရခလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကဒီပက္ခဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေသရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိကိုဒေသန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အုပ်စုတွေကဝိုင်းကန့်ကွက်ခဲ့ကြတာတွေထပ်ပေါ်ခဲ့ပါတယ်။ခုနောက်ဆုံးဖြစ်ပေါ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့ခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါတယ်။ဒါကြောင့်လူဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆောဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမကြီးနဲ့လူခုရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ်
။သူတည်ရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝန်းကျင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုင်မိခင်အရေးအတွက်ဟာ9,000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစားနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်ဒီဆိုဒီကိန်းကနာတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှကလေးလူဦးရေကလည်း2သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းအမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတာတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့က จ้ามาอีเบกก็เลยฉิบิ๊ดเปียวลุยาบาเดลุขุยเบกก็เลยฉิบิ๊ดเปียวลุยาบาเดอะกูที่เก่งขนาดนี้ฉิโลษิงที่ลุอุยตัววานนองก็รอตรุจาเลยมาตลอดเลยโหมะนี่เลยลุอุยตะหลอกตัววานนองนี่มะนี่ดาฮะตรุเยบวชนี่ไทพุปงซานนี่กูแทปูปิ๊ดมิติหมดด้วยดิคลีฤดูจุยเมซ่องๆไหนพุ ปัญญาติปี้နိုင်ဖို့အတွက်ကတော့ဘယ်လိုမှလက်လန်းမှီဖို့မလွယ်ဘူးဆိုတာတွေ့ရတယ်အဲ့တော့လောလောဆယ်မှာတို့ရဲ့အနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်အဲ့တော့အခုဒီဒုက္ခတွေတွေကိုကြည့်နေတဲ့ဒီ ဒီလူမျိုးတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလဲပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးရာနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်ကဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်တယ်ဆိုတ ပြင်မယ်သူတို့ရဲ့ဘာသာရေးအရလဲဒီတတိတားတဲ့နီးတွေကိုသုံးထားအောင်အားမပေးတဲ့ဟာတွေလဲရှီကောင်းရှီနိုင်မယ်နောက်တစ်ခုအဒီအမျိုးသမီးတွေပညာရေးနှင်းချမှုသူတို့မှာပြောပိုင်권မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုအတိတိရောက်ရောက်ပေးချဆောင်ရွက်ဖို့လိုပါတယ်အခု ဟာတယ်လို့နေပြီးတော့ပင်လီချိုးတဲ့ပြီးတော့ဟိုပညာသင်မို့လည်းလက်လမ်းမမီအစားတောက်လည်းလက်လမ်းမမီအဝေးစားတောင်မှလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကတို့ပို့ပြီးတော့တောင်မှဒီလူခွင့်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်စည်းပေးနေတဲ့သဘောပါတို့လူခွင့်ချိုးဖောက်တယ်လို့လုံးဝပြောလို့မရပါဘူး
ဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လေမိသားစုစီပံကိန်းအများကြီးလုတ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေဟိုဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်တာပညာပေးတွေလုတ်တယ်ပြီးလို့ရှိရင်တားဆက်ချားဟိုဘယ်လိုနည်းတွေနဲ့လုတ်လို့ရမလဲအဲ့ဒီနည်းပညာတွေပညာပေးတယ်ပညာပေးပြီးတ
never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.